ပပဝန်နယူဂီနီနိုင်ငံအရှေ့ပိုင်းမှာဒီကနေ့ပြင်းအား 9.6 ရှိတဲ့ငလျင်လှုပ်သွားခဲ့တာကြောင့်အနည်းဆုံးလူ၄ဦးသေဆုံးပြီးအဆောက်အုံတွေနဲ့အရေးပါတဲ့အခြေခံအဆောက်အုံတွေပျက်စီးသွားတယ်လို့ရိုက်တာသတင်းမှာဖော်ပြပါတယ်။ငလျင်ဟာဒီကနေ့မနက် 9:45 မိနစ်လောက်မှာနိုင်ငံအရှေ့ပိုင်းကကိုင်နန်တူဒေသရဲ့အရှေ့ပိုင်း69ကီလိုမီတာနဲ့လေးဒေသရဲ့အနောက်မြောက်ပိုင်း80ကီလိုမီတာဝေးတဲ့နေရာတွေကိုဗဟိုပြုပြီးလွတ်ခတ်သွားကြတာဖြစ်ပေမဲ့ကီလိုမီတာ900ကျော်ဝေးတဲ့မြို့တော်ပော့မော့စဘီအထိတုံ့လွတ်သွားတယ်လို့ဆိုပါတယ်။ငရင်ဗဟိုပြုလွတ်သွားတဲ့နေရာဟာဝေးလံခေါင်ဖျားတဲ့ဒေသဖြစ်တာကြောင့်ပျက်စီးဆုံးရှုံးမှုအသေးစိတ်ကိုမသိရသေးဘူးလို့ဆိုပါတယ်။ပစိဖိတ်ဒေသအတွင်းက Ring of Fire လို့ခေါ်တဲ့ငရင်ကျောပေါ်မှာရှိနေတဲ့ Papua New Guinea နိုင်ငံမှာမကြာခဏငလျင်လှုပ်ခတ်လေးရှိပါတယ်။ Papua New Guinea အစိုးရကတေဆုံးတံရသူစင်းအသေးစိတ်ကိုထုတ်ပြန်ခြင်းမရှိသေးပေမဲ့ကုလသမဂ္ဂရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာလူသားချင်းစာနာမှုပူးပေါင်းဆောင်ရွက်ရေးယုံ UN OCHA ရဲ့ထုတ်ပြန်ချက်အရအနည်းဆုံးလူ၄ဦးသေဆုံးပြီး၄ဦးထိခိုက်ဒဏ်ရာရသွားတယ်လို့သတင်းထုတ်ပြန်ပါတယ်ခင်ဗျ။